မြန်မာနိုင်ငံအနှံ့စစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခံနေရချိန်မှာဆန္ဒပြမှုအကောင့်နဲ့မုံရွာမြို့မှာလည်းအကြမ်းဖက်ဖြိုခွဲတာတွေထိခိုက်ဒဏ်ရာရမှုတွေအတော်များများရှိနေပါတယ်။ကျွန်မအင်တနာထွန်းကစုံစမ်းမေးမြန်းတင်ဆက်ထားပါတယ်။စကိုင်းတိုင်းမုံရွာမြို့ဧတရာရက်ွက်ကပြတ်သက်ကြောင်းမှာဆန္ဒပြကြောင်းသားတွေ၊ဆရာဆရာမတွေ၊အင်ဂျင်နီယာတွေနဲ့ပြည်သူတချို့ကိုလုံခြုံရေးတပ်ဖွဲ့ဝင်အင်အား900လောက်ကဒီနေ့မနက်ပိုင်းမှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ထောင်ထဲချီတဲ့ဒေသခံပြည်သူတွေကအဲ့ဒီနေရာမှာစုဝေးပိတ်ဆို့ပြီးတော့ဖန်စီထားသူတွေကိုပြန်လှုပ်ဖို့ထိန်သပိတ်ပြုလုပ်ဆန္ဒပြတောင်းဆိုခဲ့ကြပါဗျာ။လုံခြုံရေးတပ်ဖွဲ့ဝင်တွေဖန်စီထားတဲ့သူတွေကိုအပြင်ခေါ်ထုတ်မသွားနိုင်စေဖို့ပိတ်ဆို့ထားတဲ့ပြည်သူတွေကိုလူစုခွဲဖို့အတွက်ရာဘာကြီးတွေမိခိုးဘုံးတွေပြစ်ပေါက်ခဲ့တာဖြစ်တယ်လို့အဲ့ဒီနေရာမှာရှိနေခဲ့တဲ့ဆန္ဒပြသူအမျိုးသမီးတဦးကပြောပါဗျာ။အိ
တ်ဖုံးကြောင်ကအဖိတ်ကြောင်ရဲ့စစ်ပါစုရဲ့ဟာ။ဒီကကအိတ်ဖုံးကြောင်ပါပဲ။အေးဒါလေပြတ်တက်ကြောင်းမှာပဲမနေ့တိုင်း9နာရီဆိုစုလာသူကအဲ့သူ့ရက်ကိုလာပြီးတော့ဝိုင်းလိုက်တဲ့သဘောမှာဟိုပထားပြေးတဲ့တည်းအများကြီးမလာခင်ပါအဲ့မှာဆိုတပိတ်ဦးဆောင်လေးဆောင်းဆောင်လေးရှိရဲ့ပထားဟိုဆောင်းနာဆရာဆရာမတွေရောက်နေပြီအဲ့ဒီအချိန်ကိုသူကသူ့ရက်ကိုဝိုင်းလိုက်တာသူ့ရက်ကိုဝိုင်းလိုက်တော့အထဲထဲမှာသိမ့်မိသွားတယ်သူကသိမ့်မိသွားတယ်ထန်ထန်ရတယ်ဘလို့မှဖွက်လို့မရဘူးဆရာဆရာမတွေဆောင်းနာတွေလည်းရိုက်တယ်လို့ကြားတယ်ဖွက်လို့မရတဲ့အချိန်မှာသူတွေကအမှန်တပိတ်တော့ခုနကခွင့်ဝဲသူမထမ်းနိုင်သူကအထဲထဲမှာဝိုင်းထားပြီးသူရကိုဝိုင်းထားလိုက်တော့အဲ့မှာအပြင်ကလူတွေကသူတို့ပြန်ဝိုင်းထားတယ်မနေ့ကလေးကတော့ရှောက်ထိုင်နေတယ်ထိုင်ပြီးတော့သူတို့ဝိုင်းထားတဲ့ဟာဟိုမှာအခုကမခုနာတနက်လည်းထောက်တယ်ညရီရုံလည်းခွဲတယ်ဒါနဲ့ခုလူစုကတော့ကွဲသွားပြီ
နိလ2နာရီခွဲဝင်းကျင်လောက်မှာဘကတအလံထောင်ပြီးတော့ចောင်းသားတွေဥဆောင်ပြီးမြို့ကိုလှက်ပတ်ဆန္ဒပြခဲ့ကြပါတယ်။အနောက်မြောက်တိုင်းစစ်ဌာနချုပ်ကဆန္ဒပြသူတွေကိုဖြိုခွဲဖို့လာခဲ့ပေမဲ့လမ်းတွေကိုဝင်မရအောင်တားဆီးပိတ်ဆို့ထားတာကြောင့်ညနေမှာတော့ចောင်းသားတွေနဲ့ထိတ်ထိတ်တွေ့ကြတာမရှိဘူးလို့ဆန္ဒပြပွဲဥဆောင်သူတူကပြောပါတယ
်။မြို့နယ်လုံးကျွန်တော်တို့လုံးပတ်လိုက်တယ်။လွတ်နေတဲ့ဖက်တွေအကုန်ပတ်တယ်။ပတ်ပြီးတော့ကျွန်တော်တို့ချောက်ကလမ်းနဲ့ဆီအောင်လမ်းမှာပေါ်ပြောက်ဝက်ကျင်းပါတဲ့ကိမှာသူတို့ကနမကနေရစကားသေးဖလာရေးကြပါလေဗျာတို့တော့ကျွန်တော်တို့ကလည်းအဲ့နံမှာဟောပြောဖို့တနိုင်ကြောကြာသွားပြီကျွန်တော်တို့လည်းပြီးပြီကျွန်တော်တို့ဘာကိုကျွန်တော်တို့ဒီခွက်ပြလာတယ်အဲ့ဒီကျွန်တော်တို့ပြလာပြီ15မိနစ်လောက်မှာသူတို့ရောက်လာပါလေဗျာ15မိနစ်လောက်ဆက်လာတော့ဒီကောက်လာတယ်ဒီဘာမှမတတ်နိုင်လည်းဘူးဒီကမှလည်းပြီးပြီလည်းဒီဘက်မှလည်းတစ်ဆက်ကျန်နေတယ်သူ့ကျောင်းမှလည်းပြီးသူနောက်ဆုံး3000လောက်တော့ပါမပေါ့နော်ကျွန်မရေဟိုတန်းတဲ့နေရာမှာလည်းပြည်သူကဝိုင်းရထားတယ်နောက်ဆုံး3000လောက်ကျွန်တော်အထင်ပေါ့နော်တကယ်တော့5000လောက်ရှိတယ်ပြည်သူကတော့ဆောက်ပေါင်းပြီးတော့ပါလာကြတယ်ခင်ဗ
ျမုံရွာမြို့မှာဒီကနေ့ဆန္ဒပြမှုမှာဖန်ခံရသူက150လောက်ရှိမယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကဆိုပါတယ်ဒီနေ့အစောပိုင်းမှာပဲမုံရွာမှာရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွဲလို့အမျိုးသားတဦးနဲ့အမျိုးသမီးတဦးတနက်ထိမှန်ခဲ့ပါတယ်တနက်ထိမှန်တဲ့အမျိုးသမီးကတော့ဖမ်းဆီးထားတဲ့ပြတ်သက်ကြောင်းအတွင်းမှာပဲသွေးထွက်လွန်ပြီးတည်ဆုံသွားပြီးဆိုတဲ့သတင်းတွေထွက်နေပေမဲ့လုံချုံရေးတပ်ဖွဲ့တွေကဘယ်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လဲဆိုတာကိုစုံစမ်းနေဆဲဖြစ်ပြီးတော့တည်ဆုံတယ်ဆိုတာကိုအခုထိအတိမပြုနိုင်သေးဘူးလို့ဆန္ဒပြခေါင်းဆောင်တဦးကပြောပါတယ်
။ပေါ်ပေါ်တော့ BC ဒေါက်တာဆမလေးပါ။သူကသူ့ကိုကျွန်တော်တို့ကစုံတယ်လို့ကျွန်တော်တို့ကတော့စမ်းမဖြစ်သေးဘူးအစီအစဉ်လို့မြင်ရတယ်သူ့ကိုကျွန်တော်တို့သိယုံကြီးမှလည်းမရှိဘူး။တခြားဒီလိုမဖြစ်လို့ထားတဲ့နေရာတွေမှလည်းမရှိဘူး။ကျွန်တော်တို့အခုချိန်ကြီးအဲ့ဒါကို confirm တော့မဖြစ်သေးဘူးဒါမှမဟုတ်စုံတယ်လို့ပြောနေကြတယ်ပေါ့နော်။ကျွန်တော်လည်းအဲ့ဒါကိုဆက်ပြီးတော့စုံစမ်းနေပါတယ်။အခုကြံရတဲ့မြို့သားကိုတော့ဘုန်းကြီးကိုယ်တိုင်ကတော့ပေါ့ request လုပ်ပြီးတော့သိုံတင်ထားတာရှိပါတယ်။ဟုတ်ဒီ pick ကတော့တော့သူကတော့ရပါကြီးလို့ပြောတော့ညာလဲဆရာမလေးရဲ့တင်ကတော့ပြောက်နေပြီဗျ။ကျွန်တော်တို့တစ်ဖက်ဖွဲ့တွေရောနာကူတွေရောကျွန်တော်တို့ကစုံစမ်းနေပါတယ်။ကျွန်တော်တို့ခုချိန်ပြီးတော့ဟိုကျွန်တော်တို့ဒီကြက်ကအခြေအနေလေးဗျ။
အနောက်မြောက်တိုင်းစစ်ဌာနချုပ်ကနေတက်တွေမုံရွာမြို့တဲကိုလာမင်းဆိုတဲ့သတင်းကြောင့်ကားတွေဝင်မရအောင်မုံရွာမြို့လမ်းတွေကိုပိတ်ဆို့ထားကြပေမဲ့အဲ့ဒီအတားအဆီးတွေကိုဖယ်ချပြီးရဲကားနဲ့အချုပ်ကားတွေကမုံရွာမြို့တဲကထွက်သွားတယ်လို့ပြောပါရယ်။ဖမ်းဆီးထားတဲ့ဆန္ဒပြသူတွေကိုအနောက်မြောက်တိုင်းစစ်ဌာနချုပ်မှာဖမ်းဆီးထားတယ်လို့ဆန္ဒပြခေါင်းဆောင်တဦးကပြောပါရယ်။ညနေပိုင်းမှာတော့ဖမ်းဆီးထားသူတွေတဲကကျောင်းဆရာမအယောက်40လောက်ကိုနောက်ထပ်ဆန္ဒပြပွဲတွေမှာမပါဝင်ဘူးဆိုတဲ့စာမှာလက်မှတ်ထိုးခိုင်းပြီးတော့ပြန်လွှတ်ပေးခဲ့ပါရယ်။ဒီလိုဖန်ဆီးမှုတွေကြောင့်ဆန္ဒပြတာတွေကတော့ရက်တန့်သွားမှာမဟုတ်ပဲပူပြီးအချိန်မြင့်ဆောင်ရွက်သွားကြမှာဖြစ်တယ်လို့ចောင်းသားခေါင်းဆောင်တွေကပြောပါတယ်ရှင်။ကျွန်မအင်တနာထွန်းပါ